ပဲခိုးတိုင်းဒေသကြီးပဲခိုးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းမကြီးဘေးဘောနတ်ကြီးရွာကတက်မတော်နေနေကန်တက်ကိုအမိမတိလက်နက်ကင်တက်ဖွဲ့ကလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်မှာစာသာပရင်းညပိုင်းကအမြန်လမ်းမကြီးကိုပိတ်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးထားပါတယ်
ဘခုမြို့နယ်ဖျားကြီးတိုက်နယ်အတွင်းရှိဘောနကြီးကျွေးရအခြေဆိုင်နေနေကန်တက်ကိုသာသာပရိနိမနဲ့အစောပိုင်းကအကြမ်းဖက်အုပ်စုတွေကလာရောက်နောက်ဆက်ပစ်ခတ်ခဲ့တယ်လို့ဒီကနေ့ထုတ်ချင်းမုံနယ်မြမအလင်းသတင်းစာတွေမှာဖော်ပြထားတာပါဒီတိုက်ခတ်မှုဟာအမြန်လမကြီးဘေးကဝါကရုတ်ဆယ်နဲ့အနီးဝန်းကျင်ကနေ100မမရှော့တိုက်ဒုံးကျည်နဲ့ပစ်ခတ်ခဲ့တာဖြစ်ပြီးနေနေကန်တိုင်ရင်နဲ့အနီးနားကိုဒုံးကျည်လေးလုံးကြားရောက်ပောက်ကွဲခဲ့ပေမဲ့လူနဲ့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိကြောင်းလူငယ်မျိုးတစ်ဖက်ကရှင်းလင်းရမှာပြစ်ခတ်ဖို့အသင့်ပြင်ဆင်ထားတဲ့100မမဒုံးဒီနှလုံးကိုလည်းတင်းဆဲရမိကြောင်းဖော်ပြပါတယ်ဒီပြစ်ခတ်တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကြာသပတေးနေ့ညပိုင်းမှာတော့ရန်ကုန်မန္တလေးအမြန်လမ်းမကြီးကိုည8:00ကနေပိတ်ထားခဲ့တယ်လို့135မိုင်ရင်းရနားစခန်းမှာနေထိုင်သူတဦးကပြောပါတယ်
ဟိုရှင်းနိုင်ကြတာနဲ့ဟိုဆက်မသွားခဲ့တော့ဒါမြန်လာမှကြီးပါလေမနေ့ရှားတာရှိဒုတိယကိုမှန်တော့မှရက်ထားပြီးတော့ဆက်မသွားခဲ့ညရှင်းနိုင်ဆိုရင်လေဒီကကျော်လာတဲ့ကားတွေလည်းကျွန်တော်ဒီ15မှာရောက်တဲ့ကားတွေလည်းဒီ15မှာကားဝင်လေနားခိုင်းတာဆက်မသွားခဲ့မနေ့ရှားလာပေါ့မနေ့ကမနေ့ရှားပြီးပြတ်တရင်ကြတာတော့မိုင်လေးတည်းမှာပြီးခတ်ဖို့တစ်ခုကြည့်လို့ကြားလို့ပြောတာပဲအဲ့ဒါတော့မသိဘူး
အမြန်လမ်းကိုသွားနေတဲ့ရှင်မောင်းတူကလည်းအခုလိုပြောပြပါတယ်
။ဗန်ပိတ်ကြပါကျုံနေတာပိတ်ကြတော့ကျွန်တော်လည်းပြန်လာတော့အခုမှပြန်လာတာ
။အမြန်လမ်းပေါ်မှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တူကတော့ည8:00ကနေမနေ့4:00ထိအမြန်လမ်းတစ်လျှောက်ပိတ်ထားခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီနေ့နေကင်းဘက်မှာလည်းအမြန်လမ်းဘောနီအနီးနဲ့အခြားနေရာတွေမှာပြစ်ခတ်မှုတွေရှိကြောင်းလူလူအကြာသတင်းတွေထွက်ပေါ်နေပေမဲ့ဘောနီရဲစခန်းကတာဝန်ရှိသူတူကတော့သူတို့နေနေမှာဖြစ်ပွားတာမရှိကြောင်းပြောပါတယ်။
အဲ့လိုမျိုးမရှိပါဘူးကကျွန်တော်တို့ကတော့ဘောနီစကမ်းမိုင်ထဲမှာပဲကျွန်တော်တို့လက်တော်တော့ဘာမှမရှိဘူးအဲ့ဒီစကမ်းမိုင်ကတော့ပြောလို့ရမှာကျွန်တော်စကမ်းဟာတွေကတော့ကျွန်တော်လည်းမသိဘူ
းလက်တော်အချိန်မှာတော့အမြန်လမ်းမကြီးကညပိုင်းမှာဖြတ်တန်းခွင့်ဆက်လက်ပိတ်မယ်မပိတ်ဘူးဆိုတာမသိရသေးပေမဲ့အဝေးပြေးညီမောင်တွေကတော့ဆက်လက်ပိတ်နိုင်ဖို့ရှိတယ်လို့ခန့်မှန်းထားကြပါတယ်ဒီအပိုင်းတွေအတွင်းမှာတော့ရန်ကုန်မြို့မှာနေထိုင်သူတွေဟာအခြားအရက်ဒေသတွေကိုအများအပြားထွက်ခွာနေကြတာကြောင့်ရန်ကုန်မန္တလေးအဝေးပြေးလမ်းမကြီးကဒီတည်မှာရင်ပိတ်ဆို့တာတွေဖြစ်နေပါတယ်။ဆက်ရှိနေမနေ့ပိုင်းကတော့မော်လမြိုင်မြို့ရွှေနတ်တောင်ပေါ်မှာအကျန်းဖက်အဖွဲ့တွေကလူနေရပ်ကွက်ကိုချိန်ရွယ်ထားတဲ့အချိန်ကြာစနစ်နဲ့ပြစ်ခတ်မဲ့ short time 100မမဒုံးနှလုံးကိုလူငယ်တွေတပ်ဖွဲ့တွေကတွစ်ရှိတင်းဆဲခဲ့ကြအောင်သတင်းစာတွေမှာဖော်ပြထားပါတယ်။ဒီကလေးရဲ့ပိုင်းတွေကတော့ကချင်ပြည်နယ်အတွင်းမှာလည်းတပ်မတော်ရဲနဲ့ဒီသူစစ်စခန်းတွေကိုပြန်ရေးကချင်လက်နက်ကိုင်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပြီးဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတဲ့တွင်မရရှိသလိုပြန်ရေးပြောခွင့်ရသူကိုလည်းဆက်ကြွမရခဲ့ပါဘူးခင်ဗျာ